ရန်ကုန်လိုင်တရာကထိန်ပင်အမိုက်ပုံမိလောင်မှုကိုမိသက်တပ်ဖွဲ့အနေနဲ့အတော်အတန်ထိန်းချုပ်ထားပြီးတော့အတွင်းလိုက်လောင်နေတဲ့မိစားတွေကိုငြိမ်းသနိုင်ဖို့ကြိုးစားနေတယ်လို့အဲ့ဒီကိုကိုရိုင်းရောက်နေတဲ့ VOA သတင်းထောက်ကပြောပါတယ်။မိငြိမ်းသနေတဲ့မိသက်ဖွဲ့ဝင်အချို့မူးမေ့တာမျိုးရှိနေပြီးတော့ကျမရဲ့အရာကုညီကဲဆဲရဲ့အဖွဲ့တွေလည်းရောက်နေတယ်လို့ဆိုပါတယ်။မိလောင်နေတဲ့နေရာကိုကိုရိုင်းရောက်နေတဲ့ VOA သတင်းထောက်ကိုထက်အောင်ကကိုမေးမြန်းကြည့်ပါမယ်ရှင်။ကိုထက်အောင်ခန့်ရဲ့အခုထိန်ပင်မိုက်ပုံမိလောင်နေတဲ့နေရာကိုရောက်နေတယ်ဆိုတော့အဲ့ဒီမှာအခုမြင်နေရတဲ့အခြေအနေကိုပြောပါအောင်ရှင်။
မိတက်နေတဲ့မြင်ကွင်းကတော့လွန်ခဲ့တဲ့4ရက်လောက်ကတည်းကစရင်တော့တော်တော်ငြိမ့်နိုင်သွားပြီလို့ပြောလို့ရတယ်ခင်ဗျာ။အခုကအပေါ်မှာမိချွေးမိကြံတွေလောက်ကိုလိုက်ငြိမ့်တက်နေရတဲ့သဘောလောက်ပဲရှိတော့တယ်။အရင်နေ့ကတည်းကစရင်တော့မိကုန်းကြီးထွက်တာတိတ်မတွေ့ရတော့ခင်ဗျာ။ဒီနေ့မှဆိုရင်လည်းမိတက်တဲ့ဖွဲ့ဝင်အရင်နေ့က200လောက်ချထားပြီးဒီနေ့ဆို400လောက်ပေါ့နော်အင်အားဆက်တိုးပြီးလာတယ်။အဲ့အပြင်ကိုဒီရန်ကုန်တိုင်းရပေါ့နော်ဒီတမလော်သားတွေကလည်းဒီမီတာကားတွေရောလူဝင်ရတွေနဲ့ရောလာပြီးတော့ပူးပေါင်းပြီးတော့နှိမ့်သက်ပေးနေပါတယ်ခင်ဗ
ျဟုတ်ကဲ့တော့ဒီမီတာအကူကြီးကတက်ကအပြင်တခြားအဖွဲ့အစည်းတွေရောလာကူတာရှိပါလားရှင
်တခြားအဖွဲ့အစည်းတွေကတော့ဒီဟိုတခြားပြည်ကရေသေးကားတွေရှိတဲ့လူတွေကတော့ဒီရေသေးကြီးနေနဲ့လာပြီးတော့ဟိုကူညီကယ်ဆယ်ပေးတာရှိလို့တခြားဒီအလူရှင်တွေကလည်းဒီဒီမှာရေဖြန်းပေးနေတဲ့လူတွေပေါ့နော်ဒီအလူပစ္စည်းတွေကိုလည်းသူတို့ဟိုအမြဲမပြတ်ပေါ့နော်ဥမာဒက်စာတို့ဒီ100 plus အလူအဖြစ်အချို့အပြင်အစားတောက်တွေကိုပါသူတို့လာပြီးတော့လှူဒန်းတာကိုလည်းတွေ့ရပါတယ်ခင်ဗ
ျဒီမီးလောင်မှုနဲ့ဆက်ဆက်ပြီးတော့မှလူသေးတယ်လို့လည်းကြားပါတယ်ရှင်အဲ့ဒါကိုထက်အောင်ခန်းကြားမိတာရှိလား
ပထမတော့အဲ့လိုမျိုးသတင်းတွေထွက်လာတာပေါ့နော်ဒီမီးလောင်မှုကြောင့်လူတွေကသေသွားတယ်လို့ကြားတယ်ဒါပေမဲ့ကျမရဲ့ဌာနကိုကျွန်တော်အတီးပြူချက်ရယူတဲ့အချိန်မှာဒီလူနာနာတာရှည်ယောဂဖြစ်နေတဲ့လူတယောက်လို့သိရတယ်ခင်ဗျာဒီနာတာရှည်ယောဂနေပဲသိသွားတယ်လို့ဒီကျမရဲ့ကျမရဲ့ဝန်ထမ်းကအတီးပြူပါတယ်ခင်ဗျာတိုင်းကျမရဲ့ဝန်ထမ်းအတီးပြူပါခင်ဗျာ
ဟုတ်ကဲ့ဒါဆိုရင်အဲ့ဒီလူကလိုင်တရာမီးလောင်ကွင်းထဲမှာနေတဲ့လူလားရှင
်မဟုတ်ခင်ဗျာသူနဲ့ဘေးနားကရက်မှာ20ရက်กว่าဆိုတာရှိပါတယ်ခင်ဗျာဒီအမိုက်ပုံနဲ့အနီးဆုံးနေရာပေါ့နော်မိကုန်းဝင်အများဆုံးခံစားရတဲ့နေရာပါခင်ဗျာအဲ့နေရာဒီရက်ကွက်20ရက်ကွက်ထဲရပေါ့နေ့လယ်လောက်မှာဒီသုံးရတာပေါ့နော်ဒီသူခံစားနေရတဲ့နာတာရှည်ယောဂနယ်ပဲသုံးရတာပါခင်ဗျာဒီမိခုံငွေကြောင့်တော့မဟုတ်ဘူးခင်ဗျာကျွန်တော်တမ်းမကြီးဌာနကိုအတိအကျရယူထားပါတယ
်မိလောင်ငွေကနေထွက်တဲ့မိခုံငွေတွေကရန်ကုန်မြို့ရဲ့အထက်ကိုရောက်နေတယ်လို့ကျွန်တော်တို့ကြားရပါတယ်ရှင်အခုရောအဲ့ဒီအချိန်နေဘယ်လိုရှိလဲရှင
်မနေ့ရက်တည်းဆိုင်တော့အများကြီးတက်တာဝိုက်ခင်ဗျာမနေ့ရက်ဆိုရင်ဒီကျွန်တော်မိခုံငွေခံစားရတော့လှိုင်တာရလှိုင်တာပြေကိုသူနဲ့နီးစပ်တဲ့မျိုးတွေဖြစ်တဲ့အင်းစိန်မြောက်ကလာမြောက်တကုံအပြင်ကိုဒီမြူတွေကတောက်တရားတို့ပပေတန်းတို့ခြိကိုပါညာတော့ဆိုလေတင့်တဲ့အတွက်မိခိုးတွေကကြောက်လာတယ်ခင်ဗျာဒီနေ့ကတော့မိခိုးငွေတွေကအရင်နေ့ကတော့မဆိုးတော့ဘူးဒီလိုင်းတာမျိုးနယ်မှာဆိုရင်လေမိခိုးငွေကအရင်အားလောက်တော့တိတ်ပြီးတော့မရှိတော့ခင်ဗျာတော်တော်ပါသွားပြီခင်ဗျာ
ဒါဆိုရင်ကိုထက်အောင်ခန့်မြင်ရတဲ့လောက်ဆိုရင်တော့ဒါကျမတို့မိကိုလုံးဝအပြင်းငိမ့်တက်ဖို့အခြေအနေနီးကပ်လာပြီပေါ့နော
်မိကိုချိန်နိုင်ပြီးတော့ဒီမိကျွေးမိကျန်တွေကိုငိမ့်တက်နေတဲ့အဆင့်လောက်တော့ရှိသွားပြီခင်ဗျာမိရခြေထဲမှာလိုက်လောင်နေတာဖြစ်တဲ့အတွက်အပီးတက်ကျင်းတက်လို့မရပဲနဲ့ဧရိယာကျဲတဲ့အတွက်ဒီသူတို့အပေါ်ရန်လေးတွေလိုက်ပြီးတော့ကျင်းနေတယ်အခုဆိုသူတို့ဒီနေရာမှာမြောင်းကြီးတို့တူးပလိုက်တယ်မိစားဖို့အတွက်သူတို့မြောင်းကြီးတူးပလိုက်တယ်ခင်ဗျအ
ဲ့ဒီမိလောင်တာဧက300လောက်ဆိုတော့အခုစုစုပေါင်းဘယ်လောက်ကိုမိလောင်သွားရလဲ
မိတက်ကထုတ်ပြန်ထားတော့ဧက300ရှိတဲ့နေရာမှာဧက100လောက်ကိုလောင်ကျွမ်းသွားပြီပေါ့နော်သူကကျင်းတက်ဖို့ခက်နေတာကဒီအမိုက်ပုံကဟိုအခုဆိုရင်စပြီးတော့လောက်လာတာ18နှစ်လောက်ရှိပြီခင်ဗျာ18နှစ်လောက်ရှိပြီးတော့ရန်ကုန်တမျိုးလုံးအမိုက်တွေစုနေတဲ့အတွက်ဒီအမိုက်ပုံသူ့ဟာအောက်မှာ15ပြည်လောက်ရှိတယ်လို့တာဝန်ရှိသူတွေကပြောတယ်ခင်ဗျာအားကြောင့်ငိမ့်တက်ခတ်တယ်လို့ပြီးတော့မိတက်ကားတွေကလည်းအဲထဲဝင်လို့မရအတွက်ငိမ့်တက်ဖို့ကတော့ရက်နည်းနည်းကြာသွားတာခင်ဗျာပြီးတော့ area ကျဲပြန့်နေတဲ့အတွက်လည်းငိမ့်တက်မှာအခက်အခဲတွေဖြစ်တယ်ခင်ဗျာ
ဟိုမိသားသမားတွေရဲ့ကျမကြီးအချင်းနေရောသူတို့တွေရောအဆင်ပြေရလား
မိသားသမားကြီးကမူးလဲတာတွေရှိတယ်ဒီအသက်ရှူမဝလို့ပေါ့အောက်ဆီဂျင်ပေးရတာတွေရှိတယ်ဒီမိငိမ့်တက်တဲ့နေရာရဲ့အနီးနားမှာဆိုရင်သူတို့ကျမကြီးစင်တာတွေထားထားလို့အမ်ဘူလန့်တွေလည်းထားပြီးတော့သူတို့24နာရီမိငိမ့်နေတဲ့လူတွေကို24နာရီကျမကြီးဝန်ဆောင်မှုတွေပေးနေတယ်ခင်ဗျအ
ဲ့ဒီကျမကြီးဝန်ဆောင်မှုပေးတာအစိုးရအဖွဲ့စီဖက်ကလား NGO တွေကောပါလား
အစိုးရအဖွဲ့ကြီးတွေကပဲဒီကျွန်တော်ဒီတာဝန်ရှိသူလွတ်တော်မဲ့တွေပိုင်းအစိုးရအဖွဲ့ကြီးတွေကပဲလာပေးတာခင်ဗျ NGO တွေကတော့ဒီပစ္စည်းတွေလာလှူဒါန်းလာတာတော့ပဲရှိရခင်ဗျ